ကျေတပရင်းနေမှာကမ္ဘာတစ်လွှားကိုဗစ် -19 ကူးစက်ခံရသူ34သန်းကျော်နဲ့သေဆုံးရသူ1သန်းကျော်ရှိလာနေပြီလို့ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်ကပြောပါတယ်စပိန်နိုင်ငံမှာတော့ဒီရောဂါကူးစက်မှုနောက်တချီတိုးလာတာကြောင့်စပိန်အစိုးရကမြို့တော် Madrid မှာအကန့်အသတ်နဲ့လော့ဒ်ဒေါင်းချပိတ်ပင်တဲ့အမိန့်တွေကိုထုတ်ပြန်လိုက်ပါတယ်ဒေသခံ3သန်းအနေနဲ့အလုတ်ကြောင်းနဲ့ဈေးဒါမှမဟုတ်ဆရာဝန်စီသွားတာမှာပါကိုအိမ်တွင်မှာပဲကိုနေရမှာဖြစ်ပါတယ်ဗိုလ်တဖူးနေကစပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲတွေတွေ့ဆုံဆွေးနွေးပွဲမှာဒီကန့်သတ်မှုအသစ်တွေကိုအတည်ပြုခဲ့တာဖြစ်ပါတယ်ဥရောပတလွားကိုဗစ် -19 နောက်ထပ်အကူးဆက်ခံရသူတဖြည်းဖြည်းတိုးလာနေတာဖြစ်ပြီးစပိန်ကတော့ဒေသခံတသိန်းမှာအယောက်300လောက်အကူးဆက်ခံရတယ်လို့မက်ဒရစ်မြို့မှာတော့နဆပိုများနေပြီးမြို့ကန်တသိန်းမှာအယောက်800လောက်အကူးဆက်ခံနေရတာပါတချိန်ထဲမှာပဲအမေရိကန်နိုင်ငံမှာတော့ဗဟုအစိုးရကအရေးပေါ်အကူအညီထပ်ပြီးမပေးနိုင်တော့တဲ့အတွက်ကမ္ဘာအကြီးဆုံးအမေရိကန်လေကြောင်းလိုင်းကြီးနှစ်ခုဖြစ်တဲ့အမေရိကန်လေကြောင်းလိုင်း AA နဲ့ United လေကြောင်းလိုင်းတို့ကသူတို့ရဲ့ဝန်ထမ်းအားလုံးပေါင်း32,000ကိုလစာမဲ့ခွင့်စပြီးပေးခဲ့ရပါတယ်